2019ခုနှစ်မှာရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိုက်နေချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးရုံးတပ်ဖြတ်မှုဂျန်နိုဆိုက်ဆွဲခြင်းနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာနိုင်ငံတကာကမြန်မာလူထုနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ချားလ်စ်ဘိုကပန်ကြားလိုက်ပါတယ်အပြစ်ကျူးလွန်သူကိုအပြစ်ပေးနိုင်ဖို့အတွက်စူးစမ်းနေချိန်မှာမြန်မာလူထုတရက်လုံးအပေါ်မှာတိမ်ချုံပြီးအပြစ်မတင်ချဖို့နဲ့ဒီမိုကရေစီရေးကြိုးပမ်းဖို့အတွက်ခြိလှမ်းနေတဲ့မြန်မာကိုကဘာမှာဝန်ဆန့်အောင်ဝိုင်းဝန်းကူညီကြဖို့ဒီဇင်ဘာလဆန်းမှာပဲကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တာဖြစ်ပါတယ်ရိုဟင်ဂျာပြည်ထနာကိုမဖြေရှင်းနိုင်သေးတယ်လို့ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်နေစေမြန်မာနိုင်ငံရဲ့ပထမဦးဆုံးကက်သလစ်ယဟန်မတ်ဖြစ်တဲ့ချားလ်စ်ဘိုဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်ဒီဇိုင်းမတ်မှကြိုးပမ်းနေသူဖြစ်ပါတယ်ငြိမ်းချမ်းရေးရဖို့တရားမျှတမှုရှိရမှာဖြစ်တယ်လို့အမှန်တရားကိုအတိမတ်ပြုမှအမျိုးသားပြန်လည်တည်မြဲမှုရှိမှာဖြစ်ကြောင်းနဲ့အခုချိန်ဟာအမှန်တရားကိုရောတရားမျှတရေးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးတွေအတွက်စူးစမ်းကြဖို့အချိန်တန်ပြီဖြစ်ကြောင်းကာဒီနယ်ချားလ်စ်ဘူကပြောပါတယ်ဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာအခုချိန်မှာဒီမိုကရေစီအကူပြောင်းကာလဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အထူးကိမခံနိုင်တဲ့ဒီအခြေအနေကိုကဘာကနားလည်မှုနဲ့အကူအညီတွေပေးချဖို့ပါပန်ကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်။မြန်မာအပေါ်မှာဂမ်ဘီယာကနိုဝင်ဘာလထဲမှာ ICJ နိုင်ငံတကာခုံရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တခြားစစ်တပ်အကြီးအကဲ9ဦးကိုလူမျိုးရုံးတပ်ဖြတ်မှုနဲ့လူမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းဆွဆွဲထားတာလည်းဖြစ်ပါတယ်။